မြန်မာနိုင်ငံရန်ကုန်တိုင်းတွင်အနည်းဆုံး300လောက်မှာဒီကနေ့ပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပေါ်ခဲ့ပြီးအသက်ဆုံးရှုံးမှုတွေရှိတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်။ရန်ကုန်မင်္ဂလာတုံးလေတပ်စခန်းအနီးမှာဒီကနေ့နေ့လယ်ပိုင်းကပြစ်ခတ်မှုဖြစ်သွားခဲ့တဲ့အတွက်လုံခြုံရေးတာဝန်ယူထားသူစစ်ကောင်စီတပ်ဖွဲ့ဝင်2ဦးသေဆုံးပြီးတော့ကိကဝအနီးမှာရှိတဲ့လက်ဖက်ဆိုင်ကအမျိုးသမီး2ဦးလည်းသေဆုံးသွားတယ်လို့ဒေသခံတွေကပြောပါတယ်။အလားတူပဲမင်္ဂလာတုံးမြို့နယ်အထွေထွေအုပ်ချုပ်ရေးဦးစီးဌာနရုံးကိုဒီကနေ့အစောပိုင်းကလက်နက်ကင်တချို့ကဝင်ရောက်ပြစ်ခတ်ခဲ့တဲ့အတွက်စစ်ကောင်စီတပ်ဖွဲ့ဝင်2ဦးနဲ့အရသား2ဦးစီသေဆုံးပြီးစစ်သား2ဦးထိခိုက်ဒဏ်ရာရသွားတယ်လို့ဒေသခံတွေကပြောပါတယ်။မင်္ဂလာတုံးထွေအုပ်ရုံးပြစ်ခတ်ခံရတဲ့ကိစ္စကိုစစ်ကောင်စီသတင်းထုတ်ပြန်ရေးအဖွဲ့ကအတိအပြုပြောကြားပြီး3ဦးဒဏ်ရာရတယ်လို့ဖော်ပြပါတယ်။အဲဒီလိုပြစ်ခတ်ခဲ့တဲ့ဗီဒီယိုမှတ်တမ်းတစ်ခုလည်းလူမှုကွန်ရက်တွေမှာပြန့်နှံ့နေပါတယ်။ဒီကနေ့အစောပိုင်းမှာပဲတမိုင်းကုန်းကျော်တရအောက်ကမယန်းကုန်းတရက်ကွက်ရုံးကိုတရသမားတွေကဝင်ရောက်ပြစ်ခတ်ခွဲတဲ့အတွက်ရက်ကွက်အုပ်ချုပ်ရေးမှူးရုံးကဝန်ထမ်း3ဦးသေဆုံးသွားတယ်လို့ဒေသခံတွေကပြောပါတယ်။အဲဒီပြစ်ခတ်မှုအတွင်းရရှိဒဏ်ရာတွေနဲ့တေဆုံးသွားကြောင်းစစ်ကောင်စီသတင်းပြန်ကြားရေးအဖွဲ့ကလည်းအတည်ပြုပြောဆိုပါတယ်အခင်းဖြစ်ပွားတဲ့နေရာတွေကိုစစ်ကောင်စီတပ်ဖွဲ့တွေရောက်လာပြီးလမ်းနေပိတ်ရှာဖွေစစ်ဆေးမှုတွေပြုလုပ်နေတယ်လို့လည်းဒေသခံတွေနဲ့မျက်မြင်သက်သေတွေကပြောပါတယ်ရန်ကုန်ဒဂုံမြို့တောင်ပိုင်း19ရက်ကွက်မှာနေ့လယ်12နာရီဝန်းကျင်လောက်ကလည်းစစ်ကောင်စီတပ်ဖွဲ့တွေနဲ့တရက်နှကိုင်တချို့လိုအပြန်အလှန်ပြစ်ခတ်မှုတွေဖြစ်ပေါ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တေဆုံးဒဏ်ရာရတဲ့တည်င်းတော့မသိရသေးပါဘူး။စကိုင်းတိုင်းတွင်ကောလင်းမြို့နယ်အတွင်းစစ်ကောင်စီတပ်တွေနဲ့ဒေသခံ PDF အဖွဲ့တွေအကြားတိုက်ပွဲတွေရက်အတန်ကြာဖြစ်ပွားနေတဲ့ဒေသတွေမှာစစ်ကောင်စီတပ်တွေကလေကြောင်းကနေတိုက်ခိုက်မှုတွေပြုလုပ်နေတဲ့မှတ်တမ်းဗီဒီယိုတွေလည်းလူမှုကွန်ရက်တွေမှာပြန့်နှံ့နေပါတယ်ခင်ဗျာ။